တနင်္သာရီတိုင်းတဝဲခရိုင်ရေပြူမြို့နယ်မှာမော်တော်ယာဉ်တစ်စီးပြစ်ခတ်ခံရလို့ကားပေါ်ပါလာတဲ့ဆရာတော်တစ်ပါးနဲ့အမျိုးသမီးတူသေဆုံးခဲ့ပါတယ်။ကလေးငယ်တွေအပါအဝင်ကျန်တဲ့6ဦးလည်းဒဏ်ရာရခဲ့တယ်လို့ကူညီပေးခဲ့သူတွေကပြောပါတယ်။ဒီကြောင့်တနင်္သာရီပြည်ပကိုမတ်စုမုံကပြောပြပေးပါမယ်ရှင်
။တနင်္သာရီတိုင်းတဝဲခရိုင်ရေပြူမြို့နယ်နှမ်းကျဲရွာနီးမှာဟိုက်ဂျက်အမျိုးအစားမော်တော်ယာဉ်တစ်စီးကိုဖေဖော်ဝါရီလ6ရက်နေ့တနင်္လာနေ့ညနေ3နာရီခွဲဝင်းကျင်လောက်ကအမည်မသိလက်နက်ကိုင်အဖွဲ့ကနေပစ်ခတ်လို့ကားပေါ်ပါလာသူတွေက2ဦးသေဆုံးပြီးတော့6ဦးထဏ်ရာရခဲ့တယ်လို့ကူညီပေးခဲ့သူတွေကပြောပါတယ်။ကားပေါ်မှာဆရာတော်တစ်ပါးပါဝင်မြို့ပေါ်ကိုစေကန်းပြဖို့လမ်းကြုံလိုက်လာသူတွေလည်းပါပါတယ်
။တဝဲနဲ့ဆရာတော်ကျောင်းဟာတဝဲအဲရေးလမ်းမကြီးမရှိတာဘူး။ဟိုလည်းပြောပါတော့။ဒါပေမဲ့ကျွန်တော်တဝဲအပိုင်ပေါ့။အဲဆင်းမှာဆိုရင်တချို့တကကမတွေကလမ်းကြုံလိုက်ကြတာရှိတယ်။ဘာသာတိတန်ကိုကကိုစိနေကိုပစ္စည်းပညာဆင်းတဝဲကိုဆင်းဖို့ကမလွယ်ဘူးလေ
။အဲ့ဒီပြစ်ခတ်ခံရတဲ့ရင်ဟာရာဖူးရွာသစ်ဘုံကြီးเจ้าကဖြစ်ပြီးတော့ပြစ်ခတ်မှုကြောင့်အသက်60အရွယ်เจ้าနိုင်ဆရာတော်ပြန်လွန်တော်မူခဲ့ပါတယ်။အသက်65နှစ်အရွယ်တကမတဦးလဲတနက်ထံရနဲ့တည်ဆုံးခဲ့ပါတယ်။ကလေးငယ်တွေအပါအဝင်ကျန်တဲ့6ဦးလဲဒဏ်ရာရခဲ့ကြပါတယ်။ဆရာတော်ကရွာမှာကြောင်းထိုင်ပြီးတော့သတင်းသုံးနေတာကြားပြီးဖြစ်တယ်လို့အခုပြစ်ခတ်ခံရတဲ့ရင်နဲ့မျိုးပေါ်အသွာလာလောက်တာတွေကအရင်ကတည်းကရှိပါတယ်လို့ဆရာတော်နဲ့ရင်းနှီးသူတဦးကပြောပြပါတယ်
။ဆရာတော်ကအဲတော့မှပစ္စည်းတစ်စီးအောင်ဝယ်ပြီးတော့သူကြောင်းသူပြန်တာဆရာတော်ကတော့အမြဲတက်လိုက်ဆင်းလိုက်ပစ္စည်းဝယ်ဝယ်ပါညာဆိုပြီးကိုယ်တိုင်တက်တယ်ဆင်းတယ်အဲ့ဒါကလုပ်နေကြပဲဒီကားတော့ပေါ့နော်အဲ့ဒီရောမှကြောင်းထိုင်တာကတော့ကြာပြီးမနေ့ကဖြစ်စင်မှာဆရာတော်သိရတဲ့နောက်ကတော့ဒီကားကိုတမင်ပဲဖွဲ့စည်းတာဖြစ်ဖြစ်ပေါ့နော်ကားမှားပြီးပြစ်တဲ့ပုံစံမျိုးဆရာတော်ကရှေ့မှာဆရာတော်ရဲ့ဒီတော့ရာဖူးကြောင်းတဲ့ကြောင်းဆရာတော်ပါညာအဲ့ကားအဲ့စာပြားလည်းရှိတယ်ပြီးတော့ကျွန်တော်တို့သာမဏေအလံလည်းရှိတယ်ကျွန်တော်သိရတာကတော့ဖြစ်ဖြစ်စဉ်အဖြစ်ပြတာနဲ့အဲ့ဒီပြစ်တဲ့ပုံစံခင်လာလို့ပြောတယ်သူတို့ကတော့အမြင့်တမင်ရတဲ့ပြစ်တဲ့ပုံစံမျိုးလို့ပြောတယ်မ
ပြန်လွန်တော်မူသွားတဲ့ဆရာတော်နဲ့အဖွဲ့ဟာတဝဲကနေကြောင်းဆောက်ပစ္စည်းတွေဝယ်ယူပြီးတော့ရေပြူမြို့နယ်ရာဖူးရွာသစ်စီကိုအပြန်အခုလိုပြစ်ခတ်ခံရတာလို့သိရပါတယ်ဖြစ်စဉ်ဖြစ်ပွားတဲ့နေရာမှာတော့စစ်ကောင်စီတပ်ဖွဲ့တွေအပြင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေလည်းလှုပ်ရှားသွားလာလေရှိတာကြောင့်လက်နက်ကိုင်အဖွဲ့ပေါင်းစုံရှုပ်ထွေးနေတဲ့နေရာတစ်ခုဖြစ်ပါတယ်အခုဖြစ်စဉ်မှာဘယ်အဖွဲ့ကပြစ်ခတ်တယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းကအတိအကျမသိရသေးပါဘူးတဝဲလောင်းလုံးနဲ့ပူလောမြို့နယ်တွေတွင်မှာစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားလက်နက်ကင်ပဋိပက္ခတွေရှိသလိုစစ်ပြေးဒုက္ခတွေလည်းရှိနေပါတယ်ရှင်